ဒီကနေ့ဝါဇိုလပြည့်နေ့မှာရန်ကုန်မြို့ကမြင်းဒီကုန်းတောင်မွေနဲ့လှိုင်သာယာတို့မှာဘုံးပေါက်ကွဲမှုတွေရှိခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူတွေလည်းရှိပါတယ်။ဘုံးပေါက်ကွဲပြီးတဲ့နောက်အဲ့ဒီနေရာနဲ့နေရာအနီးတစ်ဝိုက်မှာစစ်ကောင်စီတပ်တွေကလမ်းတွေပိတ်ဆို့စစ်ဆေးခဲ့ပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါပါ။
ရန်ကုန်တိုင်းစမ်းကြောင်းမြို့နယ်မှာဒီကနေ့ညနေပိုင်းလောက်ကမြင်းဒီကုန်းတရာအောင်စစ်ကောင်စီလုံခြုံရေးယူထားတဲ့နေရာအနီးပေါက်ကွဲမှုဖြစ်ခဲ့တယ်လို့အဲ့ဒီနားမှာနေထိုင်သူတို့ကပြောပါတယ်။ဒီပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရတာရှိသလိုစစ်ကောင်စီတပ်ကလမ်းပိတ်စစ်ဆေးတာတွေရှိခဲ့တယ်လို့လည်းပြောပါတယ်။
3:15လောက်ညီငုံမွေးပွိုင်းတန်းမှာလုံခြုံရေးခရုတ်ချင်းတွေရှိနေမှာအဲ့တော့မှာပေါ့ဗျ။ဟုတ်ပြီအတန်ကြီးပေါ့။3:00-4:00လောက်မှာပြောတာပဲ
။ပောက်ကွဲမှုကြောင့်ရွှေဒဂုံဖះကနေဖះဘူးကြီးပြန်လာကြတယ်လို့ယူဆရတဲ့လူ၄ယောက်ဒဏ်ရာရခဲ့တယ်လို့သတင်းတွေထွက်ပေါ်နေပေမဲ့လို့ VOA အနေနဲ့ကတော့တိကျအတည်မပြုနိုင်သေးပါဘူး။ညနေ4:00ဝန်းကျင်လောက်မှာလေမြင်းဒီကုန်းပန်းချံတဲ့လုံခြုံရေးရဲတွေရှိနေတဲ့နေရာအနီးမှာပေါက်ကွဲမှုတစ်ခုထပ်ပြီးတော့ဖြစ်ခဲ့ပေမဲ့အထိခိုက်တော့မရှိခဲ့ဘူးလို့အနီးဝန်းကျင်မှာနေထိုင်သူတို့ကပြောပါတယ်။ဒီကနေ့ဝါဆိုလပြည့်နေ့ရွှေဒဂုံကိုဖျားဖူးလာတဲ့သူတွေအများပြားရောက်တဲ့နေ့မှာပဲရန်ကုန်မြင်းဒီကုန်းမှာပေါက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ပြီးထိခိုက်မှုတချို့ရှိခဲ့တာပါ။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြင်းဒီကုန်းတရာဂုံတရာအောက်မှာဘုံးပေါက်ကွဲတာတွေမကြာခဏရှိခဲ့ပြီးဒါနဲ့ဆိုရင်တော့၄ကြိမ်ထက်မနည်းရှိသွားပြီလို့အဲ့ဒီနားမှာနေထိုင်သူတို့ကပြောပါတယ်။လှိုင်သာယာမြို့နယ်အမှတ်2ရပ်ကွက်အုတ်ချုပ်ရေးမှုရုံမျက်နှာချင်းဆိုင်ကငါးလမ်းထိပ်ပန်းချံအနီးမှာလဲဒီကနေ့နေ့လယ်ပိုင်းတုန်းကဘုံးပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါသေးတယ်။ပေါက်ကွဲမှုကြောင့်နှစ်ဦးထိခိုက်ခဲ့ပြီးအဲ့ဒီထဲကတဦးကိုတော့စစ်တပ်ကပလတ်စတစ်အစိမ်းရောင်စားနဲ့တဲပို့ပြီးလူနာတင်ကားနဲ့ခေါ်သွားတာကိုတွေ့ရတယ်လို့မျက်မြင်တူကပြောပါတယ်
။ဟုတ်ကဲ့တယ်2ယောက်လိုပဲတွေ့တယ်။နောက်သူဟိုဖြစ်တဲ့ဟာကတော့နောက်လုံးလုံးကြီးရောက်လာပြီးအဲဒီဟိုဟာတွေပေါ့တင်သွားတယ်ပေါ့နော်။ plastic နဲ့ plastic အစိမ်းနဲ့ပတ်ပြီးတော့အဲဒီလိုအန်ဒီလာကားပေါ့တင်သွားတာတွေ့လိုက်။နန်းနေပိတ်ပြီးတော့အကုန်လုံးလုံးကြီးစောင့်ပြီးတော့စစ်စစ်လေးလုပ်နေတယ်ပေါ့လေ။
တာမွေမျိုးနယ်ပညာတလလမ်းပေါ်မှာလည်းနေ့လယ်12နာရီဝန်းကျင်ကဘုံတွေ့တာကြောင့်လမ်းတွေကိုပိတ်ပြီးစစ်ကောင်စီတပ်တွေကအဲ့ဒီလမ်းပေါ်မှာပဲဖောက်ခွဲခဲ့တယ်လို့အနီးဝန်းကျင်မှနေထိုင်သူတွေကပြောပါတယ်။ဒီကနေ့ရန်ကုန်မှာဖြစ်တဲ့ပောက်ကွဲမှုတွေနဲ့ပတ်သက်လို့သက်ဆိုင်ရာမြို့နယ်တွေရဲ့ရဲစခန်းတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားပေမဲ့လည်းဆက်သွယ်လို့မရပါဘူး။ပောက်ကွဲမှုတွေကိုဘယ်အဖွဲ့အစည်းကလုပ်တယ်လဲဆိုတာကိုလည်းအတိအကျမသိရသေးပါဘူးရှင်။